မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်လာခဲ့ပြီးပြည်ပြင်ပြောင်းလဲရေးဆက်ပြီးလှုပ်သွားမဲ့ပုံရပါမယ်။စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။တောက်ချန်နေတော့ကအမေရိကန်နိုင်ငံသားဌာနမှပြုလုပ်တဲ့နှစ်ပတ်လည်လူခွင့်ရေးအစည်းအဝေးခန်းစာထုတ်ပြန်ပွဲမှာဝန်ကြီးကယ်ရီကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အထူးကျန်နိုင်ငံတခုဖြစ်နေခဲ့တဲ့မြန်မာနိုင်ငံဟာတိုးတက်မှုတွေရှိလာပေမဲ့အမေရိကန်ကဖြစ်စေချင်တဲ့အခြေအနေမရောက်သေးဘူးလို့လည်းသူကပြောပါတယ်။အပြည့်အစုံကိုမဆုမြတ်မုံကပဲဆက်ပြီးတင်ပြပေးပါအောင်ရှင်
။ကောင်းပါပြီ။အမေရိကန်နိုင်ငံသားရေးဌာနကနိုင်ငံအလိုက်လူခွင့်ရေးအခြေအနေတွေကိုအစည်းအဝေးခန်းစာနှစ်ပတ်လည်ထုတ်ပြန်တာမှာ2012ခုနှစ်အတွက်လူခွင့်ရေးအစည်းအဝေးခန်းစာကိုတောက်ကြနေတော့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။လူခွင့်ရေးကိုလေးစားလိုက်နိုင်တဲ့နိုင်ငံတွေမှာအခြေအနေတွေတိုးတက်လာတယ်ဆိုတာကိုအစည်းအဝေးခန်းစာထုတ်ပြန်ပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံကိုဥပမာပေးပြီးတော့အခုလိုပြောကြားခဲ့ပါတယ
်။ Because of steps towards democratic reform and stronger human rights protections, a country that had been isolated for years is now making progress.Has it reached where we
democracy's ne go uti de pyu pyin pyaung lan mu ri go lou la bi lu khun ye go le ayin ga the le sa la de twet ayin ga athi chan phit ni de myanmar nai ngan ha akhu to tat mu ri shi la ba bi chanar lo yauk si chin ne a chin ni yauk bi la so yin do ma yauk de ba u twa do twa ni ba de lu ri po bi si wa yi lou la nai ja de a so ya phwe de ma po bi pa win la nai ja de a twet myan myan san san ne si wa yi to tat mu phun phyo to tat mu lan si go uti ni ba de နိုင်ငံကစံထားတဲ့လူခွင့်ရေးတွေကိုမြန်မာကောင်းဆောင်တွေစပြီးကျင့်သုံးလာတဲ့အတွက်အိန္ဒိယနိုင်ငံတွေနဲ့တမကတကဘာလုံးကနိုင်ငံတွေနဲ့ပို့ပြီးခိုင်မာတဲ့ဆက်ဆံရေးတွေကိုလမ်းဖွင့်ပေးရရောက်ခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုဖြစ်စေခြင်းတဲ့အခြေအနေမျိုးမရောက်သေးတဲ့မြန်မာနိုင်ငံမှာရှိနေသေးတဲ့စိန်ခေါ်မှုတွေကိုလည်းနိုင်ငံသားရေးဝန်ကြီးကယ်ရီကထောက်ပြခဲ့ပါတယ်
။ Many challenges remain. Corruption has to be rooted out. Remaining political prisoners need to be freed.And the horrible mob violence of recent days is another distressing reminder.
စင်ခေါ်မှုတွေအများကြီးရှိနေပါသေးတယ်။လက်ပေးလက်ယူမှုတွေကိုအမြင့်ဖြတ်ပြရပါမယ်။အဖမ်းခံနေရဆဲနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့လိုပါတယ်။လက်တလောမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကဒီမိုကရေစီအကြောင်းရေးသားခဲ့တဲ့စာရေးဆရာကြီးဒူတော့ခ်ဗီလ်ပြောခဲ့တယ်လို့အများကောင်ကျိုးအတွက်စိတ်ထားတွေမွေးမြူပြင်ကြဖို့ဘလောက်အချိန်ပေးဖို့လိုသလဲဆိုတာကိုပြန်ပြောင်းသတိရစေပါတယ်။ဒါပေမဲ့ပြည်သူအားလုံးရဲ့အခွင့်အရေးကိုမြန်မာကောင်းဆောင်တွေဆက်ပြီးကာကွယ်မြင့်တင်သွားမယ်ဆိုရင်တော့မြန်မာနိုင်ငံဟာကတိပေးထားတယ်လို့ပြုပြင်ပြောင်းလဲရေးလမ်းကြောင်းကိုဆက်ပြီးသွားမယ့်အနေအထားမှာရှိပါတယ
်နိုင်ငံတွေရဲ့အနာဂတ်ကိုပုံဖော်တဲ့နေရာမှာလူခွင့်ရေးအခြေအနေဟာအဓိကတောချက်တစ်ခုဖြစ်တယ်ဆိုတာကိုလည်းဝင်ကြီးကယ်ရီကလူခွင့်ရေးအစည်းအဝေးခန်းစာထုတ်ပြန်ပွဲမှာပြောကြားသွားခဲ့ပါတယ်လူခွင့်ရေးဆိုတာဟာလူတိုင်းနဲ့သက်ဆိုင်တဲ့အခွင့်အရေးတစ်ခုဖြစ်ပြီးတော့အစိုးရတိုင်းအနေနဲ့ဒီအခွင့်အရေးတွေကိုကာကွယ်မြင့်တင်ရမယ်တာဝန်ရှိတယ်ဆိုတာကိုလည်းထပ်ပြီးတော့တတိပေးခဲ့ပါတယ်ဒီပွဲမှာပဲဒီမိုကရေစီလူခွင့်ရေးနဲ့အလုံသမားရေးရာယာယီလက်ထောက်နိုင်ငံသားရေးဝင်ကြီးဦးဇရာဇေယာကလည်းပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံကဆောင်ရွက်မှုတွေဟာအတက်စရာဖြစ်တယ်ဆိုတာကိုပြောကြားခဲ့ပါတယ်နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးတဲ့ကိစ္စကြကြပြပြန်လွတ်လပ်မျှတတယ်လို့ဆိုနိုင်တဲ့ကြားဖြတ်ရွေးကောက်ပွဲကြောင့်ဒေါအောင်ဆန်းစုကြည်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေလွှတ်တော်အမတ်တွေဖြစ်လာတဲ့ကိစ္စသတင်းလွတ်လပ်ခွင့်တွေကိုရှော့ပေါ့ပေးတဲ့ကိစ္စတွေကိုဥပမာပေးခဲ့ပါတယ်ဒါပေမဲ့လည်းပြောင်းလဲဖို့လိုနေသေးတဲ့ကိစ္စတွေကိုလည်းလက်ထောက်ဝန်ကြီးဇေယာကအခုလိုပြောသွားခဲ့ပါတယ်
However, many elements of the country's authoritarian structure remain intact. And as the secretary noted, we're also very concerned.
မြန်မာနိုင်ငံမှာအနာပြအုပ်ချုပ်တဲ့ပုံစံတွေဟာရှိနေဆဲဖြစ်ပါတယ်။နောက်ပြီးဝန်ကြီးပြောခဲ့သလိုပါပဲ။ကချင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေ၊ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံအလဲပိုင်းကလူမှုအတိုင်းဝိုင်းတွေကြားမှာဖြစ်နေတဲ့ပြစ်ပတ်ခါတွေနဲ့ပတ်သက်လို့လည်းအမေရိကန်ပြည်ထောင်စုကအင်မတန်စိုးရိမ်ပါတယ်။
နိုင်ငံပေါင်း196နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုရေးသားထားတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အစီရင်ခံစာထဲမှာ2012ခုနှစ်အတွင်းမြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးအထောက်အမှုတွေကြောင့်လူခွင့်ရေးအခြေအနေတွေဟာတိတိတတ်တာတိုးတက်လာခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ထို့အတူပဲအစိုးရရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာတရားလက်လွတ်တပ်ဖြတ်မှုတွေ၊မဒိန်းကျင့်မှုတွေ၊ညှဉ်းပန်းနှိပ်စက်မှုတွေကိုလုပ်နေဆဲပဲလို့လည်းဆိုထားပါတယ်။တချို့အကျဉ်းသားတွေနဲ့ထိမ့်သိမ်းခံထားရတဲ့သူတွေအပေါ်မှာမတရားအနိုင်ကျင့်မှုတွေလုပ်နေဆဲဖြစ်တယ်လို့တချို့အကျဉ်းသားတွေကိုလည်းအသက်အန္တရာယ်ဆိုရင်ရလောက်တဲ့အနေအထားမျိုးမှထားတာမျိုးတခါပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာအရက်သားတွေရဲ့လုံခြုံရေးကိုအစိုးရကကာကွယ်မပေးနိုင်တာတွေကိုလည်းဒီအစီရင်ခံစာထဲမှာပဲဖော်ပြထားပါတယ် အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနရဲ့2012ခုနှစ်လူခွင့်ရဲ့အစီရင်ခံစာရဲမှာပဲအကျဉ်းထောင်တွေရဲ့အခြေအနေတွေအစိုးရတွေအာဂတိလိုက်စားတဲ့ကိစ္စတွေအလုံသမားအခွင့်အရေးအခြေအနေတွေနဲ့အမျိုးသမီးအခွင့်အရေးကိစ္စတွေကိုအရင်နှစ်တွေထက်ကိုပိုပြီးတော့ထက်ထဲဝင်ဝင်ဖော်ပြထားတာကိုလည်းတွေ့ရပါတယ်ရှင်။